မြန်မာနိုင်ငံချင်းဆိုင်စိုက်ဘာရာဇဝတ်မှုခိုင်းတွေကိုချေမှုန်းဖို့တရုတ်ကထိုင်းနဲ့လာအိုတို့နဲ့အတူလှုပ်ဆောင်မယ်လို့ပြောဆိုကြောင်း South China Morning Post သတင်းစာကပြောပါတယ်ထိုင်းနဲ့လာအိုတမ်းမတ်ကြီးတွေနဲ့အတူမြန်မာနိုင်ငံဆိုင်ရာတရုတ်တမ်းမတ်ကြီးချန်ဟိုင်းကအင်ကာနိကပူရဲကျင်းညာချက်တရက်ကိုထုတ်ပြန်လိုက်တာပါအလင်းခရသူတွေကိုရှားပွေးကဲတင်ပြီးလောင်ကစားဂိုင်းတွေကိုချေမှုန်းတာမှာအထောက်အကူပြုဖို့မြန်မာစစ်ကောင်စီနဲ့ကြိုးစားပေါင်းစပ်ညှိနှိုင်းမယ်လို့ကျင်းညာချက်ကပြောထားပါတယ်တရုတ်နိုင်ငံပြည်သူ့လုံခြုံရေးဝန်ကြီးဌာနတာဝန်ရှိသူတွေနဲ့မြန်မာထိုင်းလာအိုကတာဝန်ရှိသူတွေထိုင်းနိုင်ငံချင်းပိုင်မှာတွေ့ဆုံခဲ့ကြပြီးတဲ့နောက်အခုချင်းညာချက်ထွက်ပေါ်လာတာပါဒီအစည်းအဝေးကစိုက်ဘာရာဇဝတ်မှုတွေနဲ့ပတ်သက်ပြီးပူးပေါင်းဆောင်ရွက်နိုင်မဲ့နီလန်ရန်တရားတွေကိုဆွေးနွေးခဲ့ပါတယ်စိုက်ဘာရာဇဝတ်မှုခိုင်းတွေကိုစုံစမ်းချေမှုန်းနိုင်ဖို့အတွက်နိုင်ငံလေးနိုင်ငံကပေါင်းစပ်ညှိနှိုင်းရေးဌာနတစ်ခုကိုချင်းပိုင်မှာဖွင့်လှစ်မှာပါမြန်မာနိုင်ငံမှာဖြစ်နေတဲ့စိုက်ဘာရာဇဝတ်မှုတွေလူကုန်ကူးမှုတွေနဲ့ပတ်သက်လို့လူမှုမီဒီယာတွေပေါ်မှာတရုတ်ပြည်သက်ကစိတ်ဝင်စားလာကြဒါလဲတရုတ်အစိုးရအပေါ်မှာဖိအားလို့ဖြစ်ခဲ့တယ်လို့ South China Morning Post ကပြောပါတယ်ဒီအချိန်မှာအခုလာရှင်းနေကစရုံတင်လာခဲ့တဲ့ No More Bet ရာဇဝတ်မှုရုပ်ရှင်ကဗုဒ္ဓဟူးနေ့အထိယွမ်3ဘီလီယံရရှိထားပြီးဖြစ်အောင်လူတွေကစိတ်ဝင်စားခဲ့ကြတာပါတရုတ်ရှင်ကရှစ်တောင်အာရှနိုင်ငံတနိုင်ငံကစက်ဘာရာဇဝတ်မှုဂိုက်မှာတရုတ်လူငယ်လေးတယောက်အလေးအညာခံရတဲ့ဇလံဖြစ်ပါတယ်ရှင်